အမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်ရွေးကောက်ခံထားရတဲ့ဒေါ်နယ်ထရမ့်ကရာဇဝတ်မှုကျူးလွန်ထားတဲ့သူတွေတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေပေါင်း2သန်းကနေ3သန်းအထိကိုနေရက်ပြန်ပို့သွားမယ်လို့ပြောပါတယ်။ဒါ့အပြင်အမေရိကန်ကိုမက္ကဆီကိုကနေပြီးတော့တရားမဝင်ဝင်ရောက်မလာနိုင်အောင်တိုင်းဆောင်မယ်ဆိုတဲ့ရွေးကောက်ပွဲမဲဆွယ်ဂရိစကားကိုလည်းသူတာဝန်စတင်ယူရတဲ့အကောင့်ထဲပေါ်မယ်လို့ CBS သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောခဲ့ပါတယ်။ထရမ့်ရဲ့မဲဆွယ်ပွဲဂရိစကားထဲမှာတိုင်းဆောင်မယ်ဆိုတဲ့စကားကိုသူ့ရဲ့သူကိုထောက်ခံသူတွေအကြိုက်ဆုံးဖြစ်ပါတယ်။ဒါပေမဲ့တတိုင်းရဲ့တချို့အစိပ်ပိုင်းတွေဟာခြံစည်းရိုးတွေဖြစ်လိမ့်မယ်လို့ပြောပါတယ်။ဟော်ဟော်တိုင်းတိုင်းပြောတတ်တဲ့အချမ်းမြေတထေဒေါ်နယ်ထရမ့်ကစောက်လို့ရေးနဲ့ပတ်သက်လို့သူကောင်းကောင်းလှုပ်တတ်တယ်လို့ပြောပါတယ်။တတိုင်းစောက်လို့ရေးအတွက်မက္ကဆီကိုနိုင်ငံကအကုန်ကျခံရမယ်လို့ထရမ့်ကအတိတ်ထံပြုပြောထားပေမဲ့မက္ကဆီကိုဘက်ကတော့မပေးနိုင်ဘူးလို့ပြောပါတယ်။အမေရိကန်နိုင်ငံထဲမှာတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူအကြမ်းဖျင်း17သန်းလောက်ရှိပါတယ်။နယ်စပ်လုံခြုံရေးလုပ်ပြီးတာနဲ့ဥပဒေချိုးဖောက်ထားတဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုပထမအတုပ်အဖြစ်ပြန်ပို့မယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံမှာကြံနေသေးတဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်နေထိုင်သူတန်းနဲ့ချီကိုဘာဆက်လုပ်မလဲဆိုတာကိုတော့သူ့အစိုးရကဆုံးဖြတ်မယ်လို့မစ္စတာထရမ့်ကပြောပါတယ်။